အမေရိကန်ဆိုရကရန်ပုံငွေထောက်ပံ့ထားတဲ့သတင်းဌာနတစ်ခုရဲ့ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ရုံးကွယ်ကိုပိတ်ဖို့ပါကစ္စတန်ဆိုရကညွှန်ကြားထားတဲ့အပေါ်စိုးရိမ်တဲ့ကြောင်းအမေရိကန်နိုင်ငံသားရေးဌာနကထုတ်ပြောလိုက်ပါတယ်။ရေဒီယိုမှာရှယ်သတင်းဌာနရဲ့ထုတ်လွှင့်ချက်တွေဟာပါကစ္စတန်နိုင်ငံရဲ့အကျိုးစီးပွားကိုဆန့်ကျင်တဲ့ရန်ဘက်ထောက်လိုင်းအဖွဲ့တစ်ခုရဲ့လှုပ်ဆောင်ချက်တွေနဲ့အညီဖြစ်နေတယ်လို့ပါကစ္စတန်ထောက်လိုင်းအဖွဲ့ကဆွဆွဲပြီးတဲ့နောက်အဲ့ဒီသတင်းဌာနရုံးကိုပြည်ထောင်စုဌာနကတာဝန်ရှိသူတွေကတောက်ကြားနေကလာရောက်ပိတ်သွားကြတာဖြစ်ပါတယ်။အခြေအနေကိုအမေရိကန်တာဝန်ရှိသူတွေအနီးကပ်စောင့်ကြည့်နေပြီးအမေရိကန်ပြည်ထောင်စုဟာကမ္ဘာတဝန်းသတင်းမီဒီယာလွတ်လပ်ခွင့်ကိုထောက်ခံတဲ့နိုင်ငံတစ်ခုဖြစ်ဆက်ရှိနေမယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူက VOA ကိုပြောပါတယ်။ဒီပိတ်ဖို့ညွှန်ကြားချက်ထွက်လာပြီးတဲ့နောက်မှာပဲရေဒီယိုမာရှယ်ဌာနအကြီးအကဲအာမင်မာဒါခစ်ကသူတို့သတင်းဌာနဟာဘယ်ထောက်လိုင်းအဖွဲ့နဲ့မှမဆိုင်ဘူးသတင်းမီဒီယာခြေဝင်အတိုင်းခိုင်ခိုင်မာမာလုပ်နေတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျ။